ကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေအမေရိကန်နိုင်ငံနှုတ်ထွက်မယ်လို့အင်ကာနေ့မှာထရမ့်အစိုးရအဖွဲ့ကကြေညာလိုက်တဲ့အတွက်ကောင်စီမှလစ်လက်သွားမယ်အမေရိကန်ရဲ့ဩဇာလွှမ်းမိုးမှုကိုတရုတ်ကနေရာဝင်ယူဖို့အတွက်စ조사လာနိုင်တာပေါ့လူ့ခွင့်ရေးကောင်စီရဲ့အရေးပါတဲ့လုပ်ငန်းတွေထိခိုက်နှံပွဲရှိနေပါတယ်အစ္စရေးကိုဝေဖန်တာနဲ့လူ့ခွင့်ရေးချိုးဖောက်တဲ့နိုင်ငံတချို့အဖွဲ့ဝင်ဖြစ်နေတယ်လို့အမေရိကန်ဘက်ကဝေဖန်နေပေမဲ့အဖွဲ့ဝင်48နိုင်ငံပါဝင်တဲ့ဒီကောင်စီဟာကမ္ဘာတလွှာလူ့ခွင့်ရေးတိုးမြှင့်မှုနဲ့အကာအကွယ်ပေးရာတွေမှာအရေးပါတဲ့အခန်းကဏ္ဍကနေလှုပ်ဆောင်နေတာဖြစ်ပါတယ်အထူးသဖြင့်ဆီးရီးယားမြောက်ကိုရီးယားအီရန်တိရီလင်ကာနဲ့မြန်မာနိုင်ငံတို့မှာဖြစ်နေတဲ့စစ်ရာဇဝတ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးကောင်းမွန်ခိုင်မာတဲ့အစိုးရခံစားတွေကိုထုတ်ပြန်နိုင်ခဲ့တယ်လို့အနောက်တိုင်းတန်တမန်တဦးကဆိုပါတယ်မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာမွတ်စလင်တွေအခြေအနေနဲ့ဆီးရီးယားနိုင်ငံဂိုတာအရှေ့ပိုင်းကိုအစိုးရတပ်တွေဝိုင်းထားတဲ့အခြေအနေတွေကိုဆန်းစစ်ဖို့အတွက်ဒီကောင်စီကနေအထူးအစည်းအဝေးကျင်းပခဲ့တာပါဒီကောင်စီဟာ6ပြည့်ကင်းတော့မဟုတ်ပေမဲ့ထိရောက်မှုရှိတယ်လို့လည်းဒီတန်တမန်ကပြောပါတယ်ဒီလူ့ခွင့်ရေးကောင်စီထဲမှာလူ့ခွင့်ရေးဆိုးဆိုးဝါးဝါချိုးဖောက်တဲ့နိုင်ငံတွေပါနေတယ်လို့အမေရိကန်ရဲ့ပြောဆိုချက်ကလည်းမှန်းနေပြီးကမ္ဘာပေါ်ကလူ့ခွင့်ရေးအချို့ဖောက်ဆုံးနိုင်ငံတွေထဲမှာပါတဲ့တရုတ်၊ဗင်နီဇွဲလာ၊ဆော်ဒီအာရေဗျနဲ့အီဂျစ်တို့လိုနိုင်ငံတွေကကောင်စီထဲမှာအဖွဲ့ဝင်ဖြစ်ပါဝင်နေတာဖြစ်ပါတယ်။